လောက်ကင်မြို့ကနေထွက်ပြေးလာသူတွေထဲမှာလာရှိုးကိုရောက်ရှိလာသူတွေဟာအထက်မြမာပြည်မြို့များကနေလောက်ကင်မှာလာပြီးလှုပ်လှုပ်ကြသူတွေများကြပါတယ်လာရှိုးမြို့ကိုရောက်လာတဲ့ဒုက္ခသည်အားလုံးတို့ကိုလာရှိုးမြို့မန်ဆူဖုန်ကြီးကျောင်းကစောင့်ရှောက်ပြီးနေရပြန်ရေးစီစဉ်ပေးတယ်လို့ဆိုပါတယ်မန်ဆူးကျောင်းကဆရာတော်မိန်ကြားတာက
ညမိုးချုပ်ရောက်လာဘိုးဘိုးတို့ကမပေးပြန်တော့ဟိုတဲ့နာဆေးကုဖေးနောက်ရကြရေတမင်းမနဲ့စာချွေးပြီးပါညာကားစီစီပြီးတောက်လျှောက်ပြန်နောက်တတုတ်ပြန်လာအဲ့လိုပါနော်အဲ့လိုနေ့တိုင်းနေ့တိုင်းနေ့တိုင်းကတရက်တရက်ကိုတကလေး900 900 600 900စတယ်ပြန်ဒီနေ့ဒီနေ့ဆိုရင်မနေ့နဲ့ဒီနေ့ဆိုရင်အားလုံးဟိုပါနော်တနေ့ရနဲ့မနေ့ရဆို1200လောက်ရှိသွားတယ်
ဒုက္ခသည်တွေဟာဖေဖော်ဝါရီလ9ရက်နေ့ကတိုက်ပွဲတွေစတင်ခဲ့ပြီးတဲ့နောက်ဖေဖော်ဝါရီလ10ရက်နေ့နောက်ပိုင်းမှာတပွဲပွဲရောက်ရှိလာကြတာဖြစ်ပါတယ်ဒုက္ခသည်စုစုပေါင်း1000ကျော်ပြီလို့ဆရာတော်ကမိန့်ပါတယ်ဒုက္ခသည်တွေနေ့စဉ်ထောင်ထဲချီပြီးရောက်ရှိလာတာကြောင့်လာရှိုးမြို့ပေါ်ကလူအားပေးတွေလာရောက်အကူအညီပေးတယ်လို့ဆရာတော်ကမိန့်ပါတယ
်ဒီလူမှုရေးကွန်ရက်တဲ့ဖွဲ့စည်းလေးတွေအကုန်လုံးကတာရင်နာရေးဖွဲ့စည်းနောက်ပြီးတော့ဒီလိုမိကိနဲ့ကလေးအဖွဲ့လေးတွေပေါ့အချိုအဲ့လိုလေးတွေပေါ့နော
်သ
ူရက်ွက်တဲ့တူလေးတွေစုပေါင်းထားတဲ့အဖွဲ့တွေရပေါ့နောက်ပြီးပါတာပေါင်းစုံအဖွဲ့တွေလာပြီးတော့လုံအားပေးနေတာတရက်တရက်ကိုဟိုရင်းလောက်ရှိတယ်ပေါ့နော်တရက်တရက်ကိုလူ450လောက်လုံအားပေးတာရှိပါတယ
်ဒီမှာဗျမန်ဆူရှမ်းကျောင်းဆရာတော်မိန်ကြားသွားတာပါလာရှိုးမြို့ကိုရောက်ရှိလာကြသူတွေထဲမှာကားမရတဲ့အတွက်လမ်းလျှောက်လာသူတွေလည်းအများကြီးရှိပါတယ်လောက်ကင်ကနေမိုင်40လောက်ဝေးတဲ့ကွမ်းလုံရေစခန်းကတကြက်ဇော်မျိုးပြောပြတာက
မြမတက်မတော်ကနေပြောဒီဘက်မှာတော့လမ်းလျှောက်လာတဲ့ဟိုဒုက္ခသည်တွေဘလောက်ဘလောက်ရှိတယ်ကျွန်တော်ကွန်လုံလှမ်းအကြောင်းကြဆိုကွန်လုံကကျွန်တော်တရားဟိုချက်ချင်းနေဖွဲ့နဲ့ကေစေးဖွဲ့တရားကိုင်းနဲ့တွားချူကြပါတယ်ခင်ဗျအခုဒီနေ့တော့တစည်းတော့ကြိုပြီးတော့ဟိုဒါနည်းနည်းတော့ပါနေတယ်ခင်ဗ
ျဆရာကြီးတို့ကြိုပြီးလို့ရှိရင်ဘယ်ဥပို့လဲလာရှိုးပဲပို့တာလား
ဟုတ်လာရှိုးတယ်လမ်းဆိုးမန်ဆူကြောင်းကျွန်တော်ပို့ပါတယ်ခင်ဗ
ျကျွန်တော
်အလုံးစစ်စားဖြစ်တဲ့နေရာတွေအခုချိန်လေးဆိုရင်တော့600 900လောက်တော့ရှိပြီခင်ဗျဟိုအဖွဲတွေရောပေါ့အားလုံးဝန်ထမ်းဖွဲ့တွေရောဒီဖွဲ့တွေရောဒီဒုက္ခသည်တွေရောအမျိုးစုံပေါ့ခင်ဗျဟု
တ်ကဲ့
ဈာမတွေ့တဲ့ဟာတွေရောအကုန်ကောက်တင်လာတဲ့ဟာရောပေါ့အဲ့လိုမျိုးပေါ့ခင်ဗျဟု
တ်ကဲ့တက်ချက်ဇော်မျိုးပြောပြသွားတာပါလောက်ကင်ကနေလမ်းလျှောက်လာသူကြံခုတ်အလုပ်သမားကိုဆိုင်စုကတော့လောကလာစာတွေအကြေလည်းမရသေးပဲပြေးလာရတယ်လို့ပြောပြပါတယ
်ဒီမှာအခုကျွန်တော်ဒီတိလက်ရှုတိပေါ့နော်ကိုတိလက်ရှုရှမ်းကျောင်းမှာတော့ရောက်နေပြီအဲ့မှာအမှရောက်တော့မှလမ်းစိတ်တွေဘာမှပတ်စံကားခါတော့လည်းမရှိတော့ကျွန်တော်ကရှိတဲ့ဟိုဖုန်းကလေးရောင်းပေးမှပြန်လာရတယ
်လောကတွေကဘယ်လောက်ရဖို့ကြံသေးလဲမသိ
ဟုတ်ကဲ့လောကကကျွန်တော်ဟာ1300လောက်ကြံတယ်ပြုတ်ငွေပေါ့နော်ပြုတ်ငွေ1300လောက်ကြံတယ
်ကြံ
အေးဒုက္ခရောက်တာတော့အဲ့လိုမျိုးပဲစားရနေရမရှိတဲ့လူတွေဘာဘယ်ကိုသွားလို့ဘယ်ကိုလာရမယ်မသိတဲ့လူတွေအဲ့လိုမျိုးတွေလမ်းပေးမှာပဲအဲ့တဲ့လူဘာမှအမိုးလည်းမရှိအကာမရှိတဲ့နေရာမှာနေတဲ့လူတွေအများကြီးတွေ့ခဲ့ဒီလောက်ကအထွက်ဆင်းရှော်နဲ့လောက်ကအထွက်အဲ့လိုမျိုးလမ်းပေးမှာတွေလည်းတွေ့ခဲ့တယ
်လာရှိုးကိုရောက်ရှိလာတဲ့ဒုက္ခသည်တွေတဲ့လောက်ကင်နဲ့ပူပြီးနေတဲ့တရုတ်ပြည်နန်းဆန်မြို့ဘက်ကိုထွက်ပြေးကြသူတွေကပူပြီးများတယ်လို့သိရပါတယ်ဒုက္ခသည်တသိန်းလောက်ရောက်ရှိနေပြီလို့ခံမှန်းထားပေမဲ့အတိအကျမသိရသေးပါဘူးတရင်တွေအရဒုက္ခသည်အများစုထွက်ပြေးကြတဲ့တရုတ်ပြည်နမ်ဆန်မြို့မှာဒုက္ခသည်3000ခန့်နေထိုင်နိုင်တဲ့စခန်းတစ်ခုရှိပြီးဒုက္ခသည်အများစုကတော့ယာယီတဲတွေထိုးပြီးနေထိုင်နေကြတယ်လို့ဆိုပါတယ်တချို့ဆွေမျိုးသားချင်းမိတ်ဆွေရှိသူတွေကတော့အိမ်တွေမှာတဲခိုနေကြတယ်လို့သိရပါတယ်ခင်ဗျာ